ကနေဒါနိုင်ငံပစိဖိတ်ကန်အိုဒါမှာပြင်းအား9.9 Richter scale ငလျင်လှုပ်ခတ်သွားတာမို့လို့ကနေဒါနိုင်ငံအနောက်တောင်ပိုင်းနဲ့ American ပြည်တော်စု Hawaii ဒေသတွေမှာ tsunami လှိုင်းရက်ခတ်မှုတွေရှိခဲ့ပါတယ်။ငလျင်လှုပ်ခတ်ပြီးတဲ့နောက်ဆင်းညာဦးပိုင်းမှာပဲ Hawaii ကျွန်းကမ်းတစ်လျှောက်မှာ tsunami အရေးပေါ်သတိပေးချက်ဩဝါဒတွေထွက်လာပါတယ်။ဒါကြောင့်မို့အဲ့ဒီမှာနေထိုင်သူတွေရောခီးသွားဧည့်သည်တွေပါ Hawaii ကမ်းဦးတန်းကနေပြီးတော့မြေမြင့်ပိုင်းတွေကိုညာရင်းချင်းပဲရှေ့ပြောင်းခဲ့ကြပါတယ်။လုံခြုံရေးအခြေအနေတွေပို့ပြီးတော့တိုးမြင့်ဆောင်ရွက်နိုင်အောင်လို့ Hawaii အုပ်ချုပ်ရေးမှူး Neil Abercrombie ဟာရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာထားပါတယ်။ Pacific သမုဒ္ဒရာရဲ့အလဲကောင်မှာရှိတဲ့ Hawaii ကျွန်းစုကမ်းရိုးတန်းတစ်လျှောက်မှာ tsunami လှိုင်းကြောင့်ပျက်စီးတွေရှိလာနိုင်တယ်ဆိုပြီးတော့တာဝန်ရှိသူတွေဘက်ကသတိပေးထားတာပါ။လှိုင်းဟာ2မီတာ6ပေလောက်အထိမြင့်တက်ပေအားဖြင့်6ပေလောက်အထိမြင့်တက်နိုင်တယ်လို့ခန့်မှန်းပေမဲ့အခုကနဦးလှိုင်းတွေမှာတော့ထင်သလောက်မဆိုးခဲ့ပါဘူး။အကြီးမားဆုံးလှိုင်းဟာ 1.5 မီတာပြားဖြစ်တော့ငားပေနီးပါအထိပဲရှိခဲ့ပါတယ်။ဒါကြောင့်မလို့ပြင်းထန်တဲ့ထိခိုက်ပျက်စီးမှုတွေမရှိခဲ့ပါဘူး။လူအသက်အန္တရာယ်တွေနဲ့အခြားပျက်စီးဆုံးရှုံးမှုတွေမရှိစေဖို့အတွက်အရေးပေါ်ဆောင်းဆရာတွေဆောင်းဆရာရှိပြီးတော့အခြေအနေတွေအားလုံးမရှင်းလင်းသေးခင်အထိအန္တရာယ်ရှိတဲ့နေရာတွေကိုပြန်မသွားကြဖို့လဲပစိဖိတ်ဆူနာမီသတိပေးဌာနကသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။